ကိုဗစ်19ကာလမှာအလုပ်လက်မဲ့ဖြစ်နေပြီးနေရာပြန်လို့မရတဲ့တရားမဝင်မြန်မာတွေကနှစ်ပတ်ကျော်အတွင်းမလေးရှားမှာပေဆုံးသူ9ဦးထိရှိလာပါပြီ။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျွန်မအေးပါပါ။မြန်မာငါးသိန်းတဲ့မနေ့အလုပ်လုပ်ကန်နေတဲ့မလေးရှားမှာကိုဗစ်19ကပ်ရောဂါဖြစ်ပွားပြီးတဲ့နောက် နောက်ဆက်တွဲဖြစ်တရားမဝင်မြန်မာတွေအလုပ်လက်မဲ့ဖြစ်လာပြီးနေထိုင်စားတောက်ရေးတွေခက်ခဲလာနေပါတယ်။အလုပ်လက်မဲ့ဖြစ်ရတဲ့အထက်နေရာပြန်ဖို့ကလည်းမလွယ်ကူသေးတဲ့အခြေအနေတွေပါ။ကိုဗစ်ကာလမှာမလေးရှားအစိုးရရဲ့ပိတ်ဆို့ဖမ်းဆီးမှုတွေကြောင့်ကိုစီးပွားရေးကြက်တဲမှုတွေကြောင့်အလုပ်ရှင်တွေကအလုပ်ချုပ်နေကြတဲ့အချိန်မြန်မာတွေအနေနဲ့စိတ်သက်သာကြလာပြီးပိတ်ဆို့ကန့်သက်ပြီးနိ ဖြစ်လာခဲ့ပါတယ်မေရှားနိုင်ငံကမြန်မာလူမှုကွန်ရက်အဖွဲ့ဥက္ကဋ္ဌဦးဆောင်ဝင်းကတော့တရားမဝင်မြန်မာလူသမားတွေရဲ့အခြေအနေတွေကိုအခုလိုပြောပြပါဗျာ။ဒီ
ကမြန်မာပြည်လို့ပြန်လို့မရဘူး။အောက်လားလို့ပေါ်ထိုင်းနေတဲ့ကပြန်မယ်ဆိုလို့ရှိရင်လည်းဒီ border မှာလူမျိုးရင်းတွေအပြစ်ချထားတဲ့ဒီကောင်တို့မပြန်ရဲရအောင်မပြန်ရဲတဲ့အခါမှာသူတို့ကထောက်ပေါက်တွေကပိတ်နေတယ်။ငွေကြီးလည်းမရှိအိမ်လာတာတွေလည်းပေးစရာမရှိဘူး။စားရေးတောက်ရေးတွေလည်းအခက်အခဲတွေ့နေတယ်။အဲ့ဒါကြောင့်မို့ပြည်ပကိုအနိုင်ပြီးတော့ကုပ္ပီလေးကိုပြောင်းဖို့အခက်အခဲတွေ့နေတယ်။ပြောင်းဖို့အတွက်လည်းသူကအထောက်အထားမရှိတဲ့ခါကြတော့အခုပြန်တဲ့အစီအစဉ်မှာသူတို့မပါကြဘူးမပါကြတော့သူကစိတ်ပစ္စည်းမှုတွေအများများတယ်။နောက်ပြည်တွင်းမှာလည်းမိသားစုကိစ္စတွေရတယ်၊တုံ့ပြန်တဲ့နေရာတွေလည်းရှိနေမှာပေါ့ဒီဒီအားလုံးရဲ့ပြည်စည်းမှုတွေအားလုံးကိုမလုံဆောင်နိုင်တော့နောက်ဆုံးအဆင့်တော့ကိုယ့်ကိုယ်စိုးချပြေးသွားတာတွေပေါ့ဒီကျွန်တော်တို့ကပုံးနိုင်ရေးကူညီမှုအနေနဲ့ကတော့နိုင်ရေးတုံးမှုကိုကြိုးပမ်းနေတယ်။နောက်ပြည်내ဘက်မှာလည်းဒီလိုနိုင်ရေးတွေကိုကြိုးပမ်းနေရတယ်18ရက်နေ့မှာကျွန်တော်ဂျိုဘိုဘာလူမီမှာတယောက်ချပြီးအဲ့လိုဟာမျိုးပေါ့ဒီဒီဇုံချပြီးဒီတောင်းကိုဒီကြောင်းကိုကျွန်တော်ဒီကျမ်းမာရေးဌာနကနေပေါ့ကျွန်တော်သိရှိရတယ်ပေါ့
ဂျွန်လ18ရက်နေ့တုန်းကတော့ကွာလာလမ်ပူမှာပဲတဦးတည်ဆုံးခဲ့ပြီးတခြားပြည်နယ်ဘက်ကနေပြောင်းလာတဲ့တရားမဝင်အလို့သမားဖြစ်တဲ့အကြောင်းမိသားစုဝင်တဦးကပြောပြပါတယ်
မရှိမရှိဘူးမပါားမရှိဘူးဆိုတော့ခဏခဏဆီဒီညီမတို့မတွေ့တာသူစိတ်ထဲတည်ရတယ်ညီမတို့လည်းမသိဘူးဒါပဲစိတ်ထဲတည်ရတယ်ညီမတို့လည်းမသိဘူးသူရဲ့အခန်းတကားအဖြစ်မှာအဲ့လိုကျိုးစားချပြီးနေပြတာပဲအမအောင်မင်းကအဲ့ဒါအသက်20နှစ်နဲ့မော်ရမြိုင်ကမော်ရမြိုင်တိုင်းဝန်ကိုသူကဝင်သုံးလာမှနေတယ်
မလေးရှားနိုင်ငံမှာမြန်မာငါးသိန်းတဲ့မနဲ့လှုပ်လှိုက်နေကြပြီးတရားမဝင်သိမ်းငနဲ့နဲ့ရှိနေတာပါအခုလိုမျိုးကိုဗစ်ကပ်ရောဂါဖြစ်နေတဲ့ကာလမှာအလို့လို့စားလို့မရတာကြောင့်နေရက်ကိုပြင်ချင်နေကြပါတယ်အရင်တုန်းကတော့ထိုင်းနိုင်ငံကိုဖြတ်ပြီးလူပွဲစားတွေနဲ့မလေးရှားကိုလာခဲ့ကြသလိုထိုင်းနိုင်ငံကိုဖြတ်ပြီးနေရက်ကိုပြန်နေကြတာပါအခုခါမှာတော့နေဆက်လန်းတွေလည်းပိတ်ဆို့ထားတာတွေကြောင့်လည်းပြန်လို့မရဖြစ်နေကြပါတယ်ဒီအတွက်ဒီအတွက်နေတိုင်းရက်တည်ရခက်ခဲနေတဲ့တရားမဝင်အလို့သမားတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကနေရက်ပြန်နိုင်ရေးအတွက်ကြိုးစားလှုပ်ဆောင်ပေးစီခြင်းကြောင့်လူမှုရေးအဖွဲ့တွေကတော့မြစ်တိုင်ရက်ခံပြောဆိုနေကြပါတယ်။ကျမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ။